မြန်မာနိုင်ငံမှာမျိုးစောဥပဒေလိုလူတီများရဲ့အမျိုးဘာသာသာသနာစောက်ရှောက်ရေးဥပဒေချမ်းနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်။ဘာသာမတူတဲ့သူတွေကြားလက်ထပ်ထိများတာဘာသာကူးပြောင်းတာတရင်တောင်ထက်ပိုရမိသားစုစနစ်နဲ့လူဦးရေထိန်းချုပ်မှုတွေပါဝင်တဲ့ဥပဒေချမ်းတွေဟာမြန်မာနိုင်ငံကလက်ခံထားတဲ့နိုင်ငံတကာလူ့ကွင်ဥပဒေနဲ့ကန့်ညီမှုမရှိဘူးလို့လည်းဒီကနေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ EU ရဲ့ကြေညာချက်ကပေါ်ပြခဲ့တာပါ။မြန်မာစိုးရိမ်နဲ့လွှတ်တော်အနေနဲ့ဥပဒေတွေချမှတ်ရမှာလိုက်နာရမယ့်နိုင်ငံတကာကျင့်ဝတ်တွေတိုင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါရဲ့။လက်ရှိလွှတ်တော်မှာတင်ဆက်ထားတဲ့ဥပဒေချမ်းတွေဟာမြန်မာနိုင်ငံမှာလက်ရှိဆောင်နေတဲ့အမျိုးသားပြန်လည်သိမြတ်ရေးဒီမိုကရေစီလူ့အသံဝင်ထူထောင်ရေးလုပ်ငန်းတွေနဲ့လည်းကန့်ညီမှုမရှိဘူးလို့ EU ရဲ့ကြေညာချက်ကပေါ်ပြခဲ့တာပါ။ဥပဒေချမ်းတွေကိုဆန့်ကျင်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတဲ့လူခွင့်ရေလှူရှားသူတွေလူမှုဖွဲ့စည်းရေးပေါ်ချင်းချောက်မှုတွေရှိနေတာလည်းစိတ်နှောက်ယှက်ဖြစ်เสียဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။အချိန်ထဲမှာပဲတခြားအကြောင်းမျိုးနဲ့ဆန္ဒစင်းသမားတွေလူပုဂ္ဂိုလ်တွေပေါ်ဥပဒေကြောင်းအရအလွန်ကျွံရေးယူဖြစ်ပြတာတွေရှိနေတာလည်း EU အတွက်စိုးရိမ်စရာတွေဖြစ်ရတဲ့အကြောင်းပြောဆိုထားပါ EU အနေနဲ့လူခွင့်နဲ့ခြေကလွတ်လပ်ခွင့်နဲ့ရရှိရေးအထူးသဖြင့်အမျိုးသမီးတွေနဲ့လူနည်းစုတွေဘာသာရေးယုံကြည်မှုလိုလက်ခွင့်တွေရရှိမြန်မာနိုင်ငံရဲ့ကျူးကျော်မှုတွေအပေါ်မှာတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်